စ်တွေဘူဒီတောင်ပါဝင်တည်ငြိမ်မှုမရှိသေးတဲ့ရခိုင်ပြည်နယ်အတွင်းညတော်တော်များများမှာလုံလုံရေးတိုးမြင့်ချထားပေမဲ့ဒီကနေ့ဘူဒီတောင်မြို့နယ်မိချောင်ခွဲဆွဲမိချောင်ဆွဲမိချောင်ကောင်ဆွဲကျွေးရွာကပလီတစ်ခုအတွင်းဘုံတလုံးပေါက်ကွဲခဲ့ပါတယ်ဒီတဲ့င်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတော်မင်ခကစူးစီးတင်ပြထားပါတယ်ရှင်
ဒီကနေ့မနက်ပိုင်း 7:00 နာရီဝန်းကျင်ကမိချောင်ကောင်ဆွဲကျွေးရွာမှာရှိတဲ့ပလီတစ်ခုအတွင်းဘုံပေါက်ကွဲခဲ့ပြီးနဲ့လူအသေးပျောက်ထိခိုက်ဒဏ်ရာရတာမျိုးတော့မရှိဘူးလို့ရခိုင်ပြည်နယ်ရဲမှူးကြီးအောင်မြတ်မိုးကပြောပါတယ
်ဘုံပေါက်တာလည်းမှန်ပါတယ်ဒီဘူးကြီးတော်မျိုးနဲ့မိချောင်ကောင်ဆွဲကျွေးရွာပေါ့နော်မောင်းတော့လည်းဘူးကြီးတော်နဲ့15မှာတော့ဝေးတော့တော်လည်းဝေးပါတယ်အဲ့ဒီဟိုပလီအတွဲပါဆွဲတယ်လို့သိရတယ်ကျဲလေးပဲအဲ့နှစ်ပေတော့ရှိတယ်ကျင်းချင်းဖြစ်သွားတယ်ဆောက်ဝင်ကျက်စီးမှုရှိမှရှိတော့ကျွန်တော်ကျက်တပ်ဖွဲ့ဝင်တွေတွားတော့စီစီဆဲမလို့အဲ့တော့ပြောဆိုနိုင်ရင်မရှိသေးဘူးပါခင်ဗျကျွန်တော်တို့စီစီဆဲဆိုတော့လောလောဆယ်ပြောဖို့စောနေပါပြီဖွဲ့စည်းပါတယ်ကိုမသိပဲနဲ့အပြောလိုက်ရမကောင်းဘူးလေနော်ဒီချိန်မှာဖြည့်ရရှာတဲ့အချိန်ဖြစ်တဲ့ကြောမှန်းစပြောဆိုချက်ကပြောတဲ့အချိန်ဖြစ်နေတယ
်ဒီကနေ့ရပိုင်းကလေဘူးသီးတော်မြို့နယ်နားကအစ္စလမ်ဘာသာဝင်တွေနေတဲ့တောင်ပဇာနယ်မြေတောင်တော်အုပ်စုတင်းမီကျေးရွာမှာပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါသေးတယ်ဘုံလုံးကြီးတို့ပောက်ကွဲခဲ့တာဖြစ်တဲ့အတွက်ထိခိုက်သေးဆုံးခဲ့ရတာရှိခဲ့တယ်လို့အစိုးရဘက်ကထုတ်ပြန်ကြေညာထားပါတယ်။မကြသေးတဲ့စက်တင်ဘာ19ရက်နေ့မှာလေစစ်တွေအန်ကားလမ်းမပေါ်မှာဘုံတုံးလုံးစက်တိုက်ပောက်ကွဲခဲ့တယ်လို့စက်တင်ဘာ20ရက်နေ့မှာလေစစ်တွေမြို့ပေါ်မှာစားနပ်ရိက္ခာလူတွေအတွက်လူစုလူဝေးဖြစ်ခဲ့ရပါတယ်။အခုလိုအကြမ်းဖက်မှုတွေလှုပ်ဆောင်ဖို့ဘသူတွေကစိတ်ခိုင်းနေတယ်ဆိုတာသိရဖို့အတွက်စစ်ဆေးနေတယ်လို့ရဲမှူးကြီးအောင်မြတ်မိုးကပြောပါတယ်။ဒီလိုအကြမ်းဖက်မှုတွေစက်တိုက်ဖြစ်ပွားနေတာကြောင့်စစ်တွေဘူးကြီးတော်အပါဝင်တင်ရင်မှုရှိသေးတဲ့ရခိုင်ပြည်နယ်အတွင်းမှာလုံလုံရေးပိုင်းတုံးမြင့်ဆောင်ရွက်နေတယ်လို့ရဲမှူးကြီးအောင်မြတ်မိုးကပြောပါတယ်
။စစ်တွေမျိုးရဲ့အနေအထားတော့အရင်တော့အချိန်နဲ့မတူတော့တာတော့ဒီကြံကြပါတော့။ဒီကနေရဆောက်ခွာတဲ့လူတွေကြံကြဟိုနေနေရဲရခိုင်မှာစီဝါရေးရတော့တော့လာတဲ့ပုံကများတဲ့အတွက်ဒီဒီကမှမူလချင်းနေထိုင်ခဲ့တဲ့လူတွေနဲ့ရောနှောပြီးတော့မှအင်အားတွေကြီးအတွက်များနေပါလူတွေနဲ့ဖြစ်ပေါ်နိုင်ရည်များတော့ဝေရဆိုင်ဥကြဖြစ်စဉ်မျိုးပေါ့နော်အဲ့ဒီမှာဒီစစ်တမျိုးလုံးမျိုးတွေလည်းကျွန်တော်ပြည်စီဆောင်ရနေတာရှိပါတယ်။ရေသက်ဖွဲ့ကားတွေနဲ့လူမျိုးစုမှုပြီးတော့ဆောင်ရနေရရှိပါတယ်။ဒီကရရောင်းစစ်တွေကားလမ်းမကြီးပုံမှာလည်းတက်ဆိုင်ရေဆန်းနေကြီးအပိုင်လိုက်တမလို့ဖွဲ့နေပေါင်းဆက်လူမျိုးစုမှုပါလည်းဆောင်ရနေရရှိနေပါတယ
်။ဒီကနေ့ဘူးသီးတော်မှာပောက်ကွဲရတဲ့ပတ်သက်လို့ဖြစ်ရမှန်ကိုသိဖို့အတွက်စုံစမ်းစစ်ဆေးနေစဲမှုထောက်ဖို့ပြောလို့မရသေးဘူးလို့ရဲမှုကပြောပါတယ်။ဘုံပေါက်ကွဲမှုကြောင့်ဘူးသီးတော်ဒေသခံတွေနဲ့အနီးအနားမှာရှိတဲ့ဒုက္ခတွေစခန်းတွေမှာနေထိုင်နေကြသူတွေထိတ်လန့်နေကြတယ်လို့ဘူးသီးတော်မျိုးနယ်ကရခိုင်မျိုးသားပါတီဝင်ဦးထွန်းအောင်စင်ကပြောလာပါတယ်
။ဘုံပေါက်တဲ့နေရာမှာအဲ့အနီးအနားမှာတော့တိုင်းရင်းသားရော်တွေမရှိဘူး။တိုင်းရင်းသားရော်တွေနဲ့ဆန်းတယ်။ဘုံပေါက်တဲ့နေရာကတော့ဒီငါးငါးနှစ်တည်ခြင်းနဲ့ငါးလျှောက်နှစ်တည်ခြင်းဒီတည်ခြင်းနဲ့ပြီးတဲ့နေရာပေါ့နော်။မြို့ပေါ်မှာမြို့ပေါ်အရှင်နေရစီမြို့ပေါ်မှာတော့ဒုက္ခပိစခင်းကတစီတော်ရှိနေတယ်အဲကျွန်တော်ဘူးပေါက်တယ်ဆိုတော့တော့ကျွန်တော်ဒီလူတွေကတော့စုနေရတာပေါ့ဗျာ
စက်တင်ဘာ19ရက်နေ့ကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုကြောင့်အဲ့ဒီဒေသမှာပြည်ဆုံနေတဲ့အဝေးသေးရင်လိုင်းတွေကိုညနေပိုင်းတွေမနေ့အစောပိုင်းမပြေးဆွဲဖို့လုံလုံရေးတာဝန်ရှိသူတွေကကန့်တတ်ထားတယ်လို့သတင်းတွေထွက်ပေါ်နေပေမဲ့ရဲမှုအောင်မြတ်မိုးကတော့ကန့်တတ်မှုမရှိဘူးလို့ပြောပါတယ်စက်တင်ဘာ19ရက်နေ့ကဘုံပေါက်ကွဲမှုကြောင့်ထိခိုက်ခဲ့တဲ့မန္လေးစစ်တွေပြေးဆွဲနေတဲ့ကစ်ပနဒီခီးတဲ့ရင်လိုင်းကတာဝန်ခံကိုတွင်ဆိုးကလည်းလုံခြုံရေးကြောင့်ရင်းဝင်ထွက်မှုကန့်တတ်ထားတာမရှိဘူးလို့အခုလိုပြောပါတယ်
ကျွန်တော်တို့ဆိုရဘက်ကဘာမှလည်းမနှာသေးဘူးကြကျွန်တော်တို့သိတာကတော့ဒီလိုလုံခြုံရေးရတော့အင်းဒီပါတဲ့အရင်ကတည်းကပရိဝရိယနဲ့ရှားတယ်ဒါပေမဲ့ဆက်တာကတော့ငိုကလေးကမဆက်ကြဘူးဟိုအရေးကြီးလို့ဖြစ်တဲ့ဆိုရင်လည်းကျွန်တော်တို့လုံခြုံရေးတွေပါလေနောက်ပြီးတခြားသောလူမှုအကူအညီတွေအဲ့နာဒီစာပြီးမှထွက်ကြရများအမှန်တရားပြောမယ်ဆိုရင်မချောက်ပြင်းပြင်းနဲ့ကြောက်နေရတာတစ်ဖက်ကကိုယ်ဘယ်လိုကျန်ရလာမယ်မှမသိနေနဲ့ဖြတ်ပန်းနေရတဲ့အဖြစ်ပေါ်ပါလေအဲ့ဒီလမ်းပေါ်မှာတခုရှိတာကနေ့လည်နေ့ချင်းတောင်မှဒီနေ့ဖြစ်တာတို့ဘယ်နဲ့ထူလာတို့ကဟုတ်အရင်ကလည်းရှိဘူးလေဒါပေမဲ့တော်တော်ကိစ္စကိုကျွန်တော်တို့ကနေပြီးရေးစခန်းတိုင်တာတို့တို့ကတို့ဆိုတာတော့မဟုတ်ဘူးအဲ့ဒီလမ်းကြီးကအဲ့ဒီမုစလင်တွေရှိနေတာကွာဟုတ်ရေးသွားကိုအနောက်ဆက်ဖြစ်နေတာကြားရတာခုမှမဟုတ
်ဒီလစက်တင်ဘာ19ရက်နေ့ကနေစပြီးစစ်တွေနဲ့ဒူးဒီတော်တို့မှာအကြမ်းဖက်မှုတွေဇက်တိုက်ဆိုလို့ဖြစ်ပွားလျက်ရှိပါတယ်ရှင်